မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်မျိုးတွေကတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာထူးထူးရွေးကောက်ပွဲတွေမကြခင်ရပ်ပိုင်းတွင်ကျင်းပတော့မှာဖြစ်သလိုဒီရွေးကောက်ပွဲမှာအမျိုးသမီးလွတ်တော်ကိုစလဲလောင်းတထောင်ကျော်ပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်ဒီလိုရှင်ပြိုင်ကြမယ်ကိုစလဲလောင်းတွေထဲမှာပပေးတမ်းမျိုးနဲ့ပြည်သူလွတ်တော်နေရာအတွက်လူ့ကောင်တစ်ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့မတ်ဤတင်စာမောင်ကတော့အသက်အငယ်ဆုံးအမျိုးသမီးလွတ်တော်ကိုစလဲလောင်းတစ်ယောက်ဖြစ်ပါတယ်လူငယ်မျိုးသမီးတယောက်ရဲ့ရွေးကောက်ပွဲနိုင်ငံရေးအတွေ့အကြုံကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲဘယ်လိုနိုင်ငံရေးအိမ်မက်တွေနဲ့ဒါရီကိုကြော်ဖြတ်ဖို့ကြိုးစားနေတယ်လဲစူရာတွေကိုမဲဟိတင်စာမကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင် There's a path we must choose sometime Gotta stand up and fight sometime
ကျမကကျောင်းသားသမဂ္ဂမှာကျောင်းသားလှူဆောင်မှုလေးရင်းမိခဲ့ရင်းမိခဲ့ပြီးတော့ကျမဒီနောက်ပိုင်းစဉ်းစားရဲကျောင်းသားနိုင်ငံရေးကိုပဲဆက်သွားမလားပေါ့ကျမမဟုတ်ဒီပါတီချင်းဝင်ကျမဒီနိုင်ငံရေးတမန်ပြောင်းဖြစ်လှူဆောင်မလားကျမစဉ်းစားတဲ့အခါကျတော့ကျမဒီလူ့ကောင်တဲ့ဒီမိုကရက်တစ်ပါတီနဲ့ကျတော့ကျမတို့ဟိုကျောင်းသားလှူဆောင်မှုတွေထားလေရင်းမိတယ်ရင်းမိတဲ့အခါကျတော့ဒီပါတီချင်းဝင်ဖြစ်သွားတယ်ဝင်ဖြစ်သွားတော့မှနိုင်ငံရေးကိုဆက်ပြီးလှူဆောင်ဖြစ်တယ်ပေါ့နော်အတိကကတော့ဒီညီမတို့ဒီအောက်ဖြစ်မှာဖြစ်နေတဲ့အတန်လေးအားလုံးကိုလွတ်တော်ထဲမှာပြင်ပြချင်တယ်။အခုလွတ်တော်ရဲ့ရောက်နေလွတ်တော်အမတ်တရားလဲညီမတို့အတန်တွေဘာမှပြောပြချင်းမရှိဘူးထုတ်ဖို့ပြောကြားချင်းလည်းမရှိဘူး။ဒီအခါကျတော့ညီမကဒီကိစ္စအတွက်အကြီးကောက်ပဲဝင်ဖို့တပြင်းညာနဲ့နဲ့လောက်ရှိပေါ့။ဒီညီမအသက်ကလည်းမပြည့်တဲ့အခါကျတော့ဒီတစ်ခေါက်မှာတော့ညီမအသက်လည်းပြည့်သွားတဲ့အခါကျတော့ဒီတစ်ခေါက်ကြီးကောက်ပဲဝင်ပြန်ဖြစ်တာ။
ကျားတော့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အသက်အငယ်ဆုံးအမျိုးသမီးလွတ်တော်ကိုစလဲလောင်းမတ်ဤတင်စာမောင်ပြောသွားတာပါမတ်ဤတင်စာမောင်ဟာကုလနိုင်ငံရေးပါတီတစ်ခုမှာပါဝင်မလှုပ်ရှားခင်တုန်းကတော့မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လှုပ်ရှားခဲ့တဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်ရတနာပုံကျောင်းသားသမဂ္ဂရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2015ကျောင်းသားသပိတ်မှာဦးဆောင်ပါဝင်ခဲ့တဲ့အတွက်တစ်နှစ်ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူလည်းဖြစ်ပါတယ်လရှိမှာတော့လူ့ကောင်တစ်ဒီမိုကရက်တစ်ပါတီလူငယ်အဖွဲ့ကိုဦးဆောင်နေတယ်လို့ပါတီတစ်ခုလုံးရဲ့ဦးဆောင်ကဏ္ဍမှာလည်းပါဝင်နေသူဖြစ်ပါတယ်။အသက်26နှစ်အရွယ်မတ်ဤတင်စာမောင်အတွက်ဒီနှစ်2020ပြည့်ရွေးကောက်ပွဲကတော့ပထမဆုံးအကြိမ်ဝင်ပြိုင်ခွင့်ရတဲ့ရွေးကောက်ပွဲပါ။ငယ်ရွယ်သူတယောက်လည်းဖြစ်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်တချို့လူတွေရဲ့အမြင်မှာခြံလက်ထားလိုတာတွေတွေ့ရတယ်လို့မတ်ဤတင်စာမောင်ကပြောပါတယ်။
ကျမကကိုဟာကို25နှစ်ပြည့်ပြီဝင်ဆိုင်လို့ရတဲ့အရင်မလို့ဝင်ပြိုင်နေဆိုပေမဲ့တခြားလူမျိုးလုံးတွေမှာတော့ကျမကကလေးလိုပဲမြင်တယ်။ကျမဘာလဲပြောပြောကျမမူဝါဒရေးဘယ်လိုကောင်းအောင်ပဲပြောပြောသူတို့ထင်မှာကလေးတစ်ယောက်ကလာပြီးစကားပြောနေရပဲထင်လား။ Happy အသေးကြုံကြည့်ပါအောင်ပေါ့အမတော်တယ်ဟုတ်တယ်။ဒါပေမဲ့ဒီခေါက်မှာတော့တခြားလူကြီးတွေကိုပဲရွေးလိုက်အောင်ပဲပေါ့ဒီလိုလူငယ်တွေကတော့25မှာပြိုင်လဲကိစ္စမရှိဘူး။အဲ့လိုမျိုးမဲဆန္ဒရှင်တွေရဲ့အမှတတိစကားတွေအလိုတက်တက်လာတာမျိုးရှိတယ်။ဒါပေမဲ့တချို့ကျတော့လည်းအမှငယ်ငယ်ရွယ်နဲ့အမှဒီလိုနေရာမျိုးရောက်လာတဲ့အတွက်တော်တယ်လို့ပြောရမျိုးရှိတယ်။လက်ကန်ချူရိုင်းလည်းရှိတယ်။အဲ့လိုအကောင်ဆိုတာဒွန်းတွဲ။ဒါပေမဲ့ဟောငယ်တဲ့ခါကျတော့မိန်းကလေးလည်းဖြစ်တဲ့ခါကျတော့မှကျမဘာလဲပြောပြောပတ်ဝန်းကျင်ကျတော့နည်းနည်းဩဇာမသိတယ်လို့ဖြစ်တာပေါ့
။ဒီလိုအမြင်တွေခွဲခြားဆက်ဆံတာတွေကြုံရပေမဲ့လို့ဒါရီကိုသူ့အတွက်အခက်ခဲတားဆီးအဖြစ်မတ်ဤတင်စာမောင်ကမမြင်ပါဘူး။ဒါဆိုရင်ဘလို့ຢာတွေကအတိတ်ကအခက်ခဲတွေဖြစ်နေတာပါလေ
ကျမရဲ့ဟာလူငယ်ဖြစ်လို့အမျိုးသမီးဖြစ်လို့ဆိုရင်ဟာအခက်ခဲလို့တော့မမြင်ဘူးဟုတ်လေကျွန်တော်တို့ပါဝင်ချင်ကျွန်တော်အာရှမှာကျင်လဲပြန်ကြည့်လိုက်အခုဆိုခိုင်းကျောင်းသားလှူဆောင်မှုဆိုရင်ကျောင်းသားတွေပဲဥဆောင်နေတယ်အကောင်ကောင်လှူဆောင်မှုတွေလည်းကျောင်းသားတွေတက်လာဆောင်မြမာပြည်ရဲ့ဒီနိုင်ငံရေးဖြစ်ချင်နေမှာလဲကျောင်းသားလူငယ်အများကြီးပါတယ်ဆိုတော့ဒီဟာတော့အခက်ခဲလို့တော့မမြင်ဘူးဒါပေမဲ့အခက်ခဲပါလဲဆိုတော့လက်ရှိနိုင်ငံရေးဖြစ်နေတဲ့အခင်းချင်းကတော့အခက်ခဲပဲကျမတို့ကအခုချိန်ဝင်ပြန်ရတာကိုယ်စားလှယ်ချင်းချင်းပြန်ရတာဖြစ်မနေဆိုတော့ကျမတို့ကပါတီရဲ့ပုံရိပ်တစ်ခုနဲ့ပြန်ရတယ်လို့ပါတီခေါင်းဆောင်တယောက်ရဲ့ပုံရိပ်နဲ့ပြန်ရတာဖြစ်နေတဲ့အခါကျတော့ကျမတို့ကကိုယ်မဲဆန္ဒနယ်ထဲမှာရှိတဲ့ကိုယ်စားလှယ်လောင်းချင်းပြန်ရတာဖြစ်နေတဲ့အခါကျတော့မှတခြားကိုယ်စားလှယ်လောင်းကဘာမှမလုပ်ဘဲနဲ့ဒီအချိန်မှာထိုင်နေရဆိုတော့ကျမတို့ကဆယ်ဆစူးစမ်းရတာနောက်တစ်ခုကကျမတို့ဆိုရင်အမှပုံဖြတ်ခံစားရတဲ့အရာတွေအများကြီးရှိတယ်ကျမတို့ပါတီကကျမတို့လိုဒီလူငယ်မျိုးဆက်တစ်တည်းဒီပါတီငယ်လေးတွေကတက်လာရင်ကိုယ်စလဲလောင်းနေဆိုရင်လည်းသူတို့မဲပေးလိုက်လို့ရှိရင်မဲကွဲသွားမယ်လစ်တော်ရဲမှာညွန့်ပေါင်းဖြစ်လို့မရဘူးဆိုတော့အဲ့လိုမျိုးလေးဝါရဖြတ်ခံထိုင်ရတယ်ကအများကြီးဖြစ်နေတဲ့ခါကျတော့ဒီနိုင်ငံရေးအခင်းကြီးကိုကြော်ရတာအရင်ခက်တယ်
မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအနေအထားမှာပြည်သူတွေအကြားထောက်ခံမှုရရှိပြီးသား ဩဇာရှိန်ဝါကြီးမားတဲ့နိုင်ငံရေးပါတီတွေကိုကျော်လွန်အနိုင်ရဖို့ဆိုတာပါတီငယ်လေးတွေကကိုယ်စလဲလောင်းတွေအထက်ကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။ပါတီကြီးတွေကနေဝင်ပြရင်လွတ်တော်အမတ်ဖြစ်နိုင်ချေပိုများပါလျက်နဲ့မဲအတင်စာမောင်အနေနဲ့လွတ်တော်ကိုယ်စလဲနေရအနည်းငယ်သာဝင်ပြိုင်နိုင်တဲ့နိုင်ငံရေးပါတီငယ်တခုကနေဘာကြောင့်ပါဝင်ရှင်ပြိုင်ဖြစ်တာပါလဲ
။ပါတီကိုပြန်ကြည့်လိုက်တဲ့ခါကျတော့လူငယ်အတွက်တီချာလွတ်လပ်ခွင့်ပေးထားတယ်။သူကလည်းလူငယ်ဆိုတဲ့ခါကျတော့မှလွတ်လွတ်လပ်လပ်လှောက်ရှားရအောင်ကြိုက်တယ်။ဆိုတော့ပါတီရကြောင့်လူငယ်အတွက်အဲ့အာမခံချက်ရှိရလွတ်လပ်မှုနဲ့ပတ်သက်ပြီးအာမခံချက်ရှိရ။နောက်တစ်ခုပါတီရဲ့စီမင်းစီကံကောင်းတယ်ပေါ့နော်။နောက်ပါတီမူဝါဒကောင်းတယ်။နောက်အရေးကြီးဆုံးတစ်ခုကဒီပါတီကိုလှောက်ရှားအတွက်ဝင်နေတဲ့သူတွေကလည်းတော်တော်လေးနိုင်ငံရေးရခုန်သိခါကောင်းတယ်ပေါ့။အဲ့ဒါကြောင့်မို့သူကဒီထဲဝင်ဖြစ်သွားတာ။ဒါချပါတီလည်းဒီမှာနဲ့ဒီအာတာချက်တရားတော့ရှိမှာလေဒါပေမဲ့ကိုနဲ့ကြောက်တော့မကြိုက်ဘူးထင်တယ်ဥမာချပါတီကြီးတွေဆိုထိထုံမှုတအားကြီးရဲ့လို့ထင်တယ်လူငယ်တွေပေါ်မှာလူငယ်တွေကအရေးချင်းဘလောက်ပဲရှိရှိအရှိကိုထွက်မလာနိုင်ဘူးဖြစ်တာဒါဒီပါတီကြောက်အဲ့လိုမဟုတ်ဘူးအထူးကလူငယ်တွေအတွက်ကိုတားချီရဲ့ဒီမှာဥမာကျွန်တော်ဆိုရင်ပြည်ပေါင်းတဲ့လူငယ်မှာစက်စက်ဥက္ကဋ္ဌတောင်ဖြစ်တဲ့အတွက်ပါတီမှာကျွန်မစက်ကိုတားစိတ်တနေရရတယ်ပေါ့စက်ကိုအရေးချင်းရှိရင်အရေးချင်းရှိတယ်လို့တက်လို့ရတယ်ပါတီထဲကဘလို့မှကြောက်နေပြမလို့စီမင်းစီကံပိုင်းသွားရင်ပါတီမူဝါဒသာအိမ်သွားရင်တော့အဆင်ပြေအဲ့ဒါကြောင့်မလို့ကျွန်မဒီပါတီကိုရွေးချယ်လိုက်တာ။
ဒါမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အပြည့်အဝမျှော်လင့်ထားတယ်လို့လည်းမဲအီတင်ဆောင်မောင်ကပြောပါတယ်။တကယ်လို့လွတ်တော်မတ်တယောက်ဖြစ်လာရင်တိုင်းပြည်အတွက်ဘယ်လိုလုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်ဖို့ပြင်ဆင်ထားပါလဲ
။ဟုတ်ကဲ့ကျွန်မတင်ပြထားတဲ့နိုင်ငံရေးစီစဉ်လို့ရှိရဲ။ကျွန်မတစ်ချက်ကကျွန်တော်တို့လွတ်တော်ဆေးရောက်သွားရင်တင်မဲ့အစုပေါ့နော်။လူတို့ဆန္ဒခံယူပွဲနဲ့ဖွဲ့စည်းပုံခြေခံဥပဒေဖြစ်သိမ်းရေးဆိုတော့ဒါကျမတို့က436ကကြီးခောက်ခွေအောက်ကနေတွားနေဟာမျိုးမဟုတ်ဘူးလက်တော်ရဲမှာတိချအစုတစ်ခုပြန်တင်တယ်ပြန်တင်မှအဲ့ဒါကို50ရာခိုင်နှုန်းကျော်ထောက်ခံတယ်ဆိုရင်ဒါကျမတို့လူဆန္ဒခံယူပွဲနဲ့ပြန်ပြောမှဖွဲ့စည်းပုံခြေခံဥပဒေအစ်စ်ပြန်ရေးမယ်ဆိုတဲ့အဆိုပေါ့နော်နောက်ဆိုတစ်ခုကတော့ဒီအကြိမ်အဲ့လိုမလုပ်နိုင်ခဲ့ဘူးဆိုရင်ကျမတို့ဒီတက်မတော်တာလို့တော့ကိုယ်စလဲရှော့ချရဲ့အဆိုပေါ့ဒီကျမတို့ပြည်ဦးလက်တော်မှာတက်မတော်တာက130ဦးထက်မပိုတော့တက်မတော်တာဥယီဆိုရေးထားတယ်ဆိုတော့130ဦးထက်မပိုတာဆိုရင်ကျမတို့130ဦးထက်ရော့လို့ရတယ်အနည်းဆုံးတစ်ယောက်ဖြစ်လို့ရတယ်ဆိုတော့ဒီတက်မတော်တာကိုယ်စလဲဥယီရှော့ချရဲ့အဆိုရင်ကျမတင်မှုရှိရဲ့နောက်တစ်ခုကတော့နိုင်ငံအုပ်ပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြင်ဆင်တဲ့အရာတွေဒါကတော့ကျွန်မမင်းဆန္ဒနယ်ပေါ့တနိုင်းတန်လုံးမှာရှိရဲ့ဟိုနိုင်ငံသားတွေအတွက်ပေါ့ကျွန်တော်နိုင်ငံသားအုပ်ပိုင်းနဲ့ပတ်သက်မှာတရှိမှုအခွင့်အရေးဆန်ရင်ဆန်ညွှန်းနေလည်းမြည်အောင်လို့ကျွန်မပြန်လည်ပြင်ဆင်ဖို့အတွက်ကျွန်တော်တို့လုပ်ထားတာရှိတယ်ပေါ့
တကယ်လို့လူတော်တွေကိုမရောက်ရင်လေဒီလိုကိစ္စတွေကတိုင်းပြည်အတွက်အပြောင်းလဲလုပ်ဖို့လိုအပ်တဲ့အရာတွေဖြစ်တာမို့လူတော်ပြင်ပကနေလည်းဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့မတ်အီတင်ဆောင်မောင်ကပြောပါတယ်တိုးတက်တဲ့အမြင်ရှိတဲ့လူငယ်တွေအမျိုးသမီးတွေနိုင်ငံရေးမှာအခုထက်ပိုးပြီးတော့တက်တော်ကြွကြပါလာမယ်ဆိုရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာနိုင်တယ်လို့မတ်အီတင်ဆောင်မောင်ကမျှော်လင့်ယုံကြည်ထားပါတယ်
။ဒီမှာတော့လူငယ်အများကြီးပါဆိုင်နေကြတယ်။နောက်မျိုးသမီးတွေအများကြီးပါဆိုင်နေကြတယ်။ပထမဆုံးနိုင်ငံရဲ့ပေါောင်တဲ့လူကြီးတွေရောနိုင်ငံရေးခန့်ကန်တာတွေမှာရောကြီးလာရင်အားလုံးကလူကြီးတွေဆိုအဲ့လူကြီးတွေနဲ့ခု18နှစ်လူငယ်နဲ့အသွေးခွာတအားကွာဝိုင်းကွာဝိုင်းဆိုလူငယ်တွေပါမိုင်းတော့တဲ့အခင်ချင်းမျိုးကိုပန်ဒီပိတ်တင်တယ်လို့ထင်တယ်ဒီတိုင်းပါလာပါလို့ပြောတာချက်ဆိုင်လေဟိုမှာသူတို့လိုက်ပါနိုင်တဲ့အခင်းချင်းမျိုးကိုရလည်းဥဆောင်ပေးတင်တယ်ထင်တယ်ဥမာအဖြစ်ကျွန်တော်တို့ခွင့်ပြုခြေခံဥပဒေမှာဆိုရင်ကျွန်တော်တို့25နှစ်ပြည့်မှာဝင်ပြိုင်လို့ရတယ်လေဒါပေမဲ့18နှစ်လောက်နဲ့ဝင်ပြိုင်လို့ရတယ်ဆိုမှဥပဒေပြောင်းလိုက်လဲဘာမှမဖြစ်ဘူးရွေးချယ်တာကလူတို့ကရွေးချယ်ရမှာလေကျွန်တော်ကအလိုလျောက်တက်သွားတဲ့ဟာမဟုတ်တဲ့ခါကျတော့မှပါဝင်ခွင့်ရောအဲ့လိုမျိုးလေးဖြေလျှော့ပေးလိုက်ရင်တော့ငွေတွေပုံပြီးပါလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကအကာအကွယ်ပေးမှုလည်းရှိရမယ်ဒီတိုင်းပါလာခိုင်းလို့မရဘူးအခုရွေးကောက်ပွဲနေလာရင်တိုက်ခိုက်ခံရတာအများဆုံးကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတိုက်ခိုက်ခံရတာအများဆုံးပဲအခုဆိုရင်ကျမဆိုလည်းလူမှုမီဒီယာကုန်ရက်ပေါ်မှာအများကြီးတိုက်ခိုက်ခံထားရတယ်ဒါပေမဲ့ကျမတို့ကလုံလုံလောက်လောက်ကာကွယ်ပေးတဲ့ဥပဒေမျိုးမရှိဘူးအဲ့အခါကျတော့ဒီတိုင်းမလိုက်လို့မရဘူးကဲပါလာပါဆိုပြီးဒီတိုင်းဆွဲခေါ်လိုက်လို့မရဘူးသူတို့တဲ့အကာအကွယ်လည်းပေးရမယ်လို့ကျမထင်တယ်သူတို့ပါလာနိုင်တဲ့အခွင့်အလမ်းတွေလုတ်ပေးတင်တဲ့အကောင်ဖွဲလုတ်ပေးတင်တယ်လို့ဒါမှမဟုတ်ဒီငယ်အများကြီးအမျက်သမီးအများကြီးပါလာမယ်လို့ထင်ပါတယ
်တကယ်လို့လူငယ်တွေဟာတန်းမီရဲ့အနာဂတ်တက်အားတွေပါလူငယ်တွေရဲ့အနာဂတ်လှပါမှတန်းမီရဲ့အနာဂတ်ဟာလည်းကြောက်ပါနိုင်မှာဖြစ်ပါတယ်အရေးချင်းပြေဝပြီးအတွေ့အကြုံရှိတဲ့လူငယ်မျိုးဆက်သစ်တွေမွေးထုတ်ပေးဖို့ကလူကြီးတွေရဲ့ကြာဝင်ဖြစ်တယ်လို့ဒီလိုမွေးထုတ်ပေးခြင်းအဖြစ်တိုင်းပြည်ရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ရရောက်နိုင်တဲ့စူရာတင်ပြရင်းနဲ့ဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျွန်မခင်ဗျထွေးပါရှင်။